မှာအခုတိုးတက်ပြောင်းလဲမှုတွေရှိနေတယ်အဲ့ဒါကြောင့်အဓိကအတိုက်ခံပါတီလို့ခေါ်ရမယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကလည်းမှတ်ပုံတင်မယ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ရွေးကောက်ပွဲဝင်မယ်ဆိုပြီးတော့နိုင်ငံရေးအချင်းကတော့အရှိကိုတိုးတက်ပြောင်းလဲနေတယ်လို့ယူဆရပါတယ်ဒါနိုင်ငံရေးသမားတွေရဲ့အမြင်နိုင်ငံရေးသမားရဲ့လှုပ်ရှားမှုပေါ့ဗျာနိုင်ငံတကာဆွေးနွေးပွဲအမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဝန်ကြီးကိုယ်တိုင်မြန်မာပြည်ကိုသွားပြီးလေ့လာမယ်အဲ့ဒီမြန်မာနိုင်ငံဟာအာဆီယံဥက္ကဋ္ဌဖြစ်လာတဲ့ဒါလည်းပဲနိုင်ငံရေးအပိုင်းမှာဖြစ်ပေါ်တိုးတက်နေတဲ့ကိစ္စတွေဖြစ်ပါတယ်။ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်ကသတင်းသမားတွေရဲ့အမြင်သတင်းသမားဆိုတဲ့နေရာမှာလည်းကျွန်တော်တို့ VOA ဝိုင်းတော်သားတွေကိုယ်တိုင်မျှဝါထင်ထင်တွေ့မြင်ရတဲ့အခြေအနေကိုဆွေးနွေးချင်လို့ဖြစ်ပါတယ်။ဆိုတော့ပထမအဆုံးကတော့ဆရာဦးတီမောင်တန်းကိုမေးချင်ပါတယ်။ဆရာကမကြသေးခင်ကမှမြန်မာနိုင်ငံကပြန်လာတဲ့ပုဂ္ဂိုလ်ဖြစ်တယ်။ဆရာတို့ကမြန်မာနိုင်ငံမှာဒီမိုကရေစီဖွံ့ဖြိုးရေးအတွက်ဘ ഹു ဖွံ့ဖြိုးရေးအဖွဲ့အစည်းအနေနဲ့လှုပ်ရှားနေတဲ့ပုဂ္ဂိုလ်လည်းဖြစ်ပါတယ်။ဆိုတော့မြန်မာနိုင်ငံရဲ့အပြောင်းလဲဆိုတာဟာတကယ်စစ်မှန်တဲ့အပြောင်းလဲကိုဥတည်နေပြီလို့ဆရာမြင်ခဲ့ပါသလားဒီမှာ။
ပထမဆုံးကတော့စစ်မှန်တယ်ဆိုတာကိုဆရာဘယ်လိုတိုင်းတာလဲကျွန်တော်မသိဘူးเนาะ။ဘယ်လိုပဲဖြစ်ဖြစ်ပေါ့အစိုးရဘိုင်းအတွင်းထဲမှာတော့ပြုပြင်ပြောင်းလဲကျင်ကြတဲ့သူတွေရှိတယ်။မြန်မာနိုင်ငံကဒီလိုဆက်ပြီးသွားလို့မရတော့ဘူးเนาะ။အာဆီယံနဲ့2025ခုနှစ်မှာအာဆီယံစီးပွားရေးဒါအတိုင်ဝင်ဆိုပြီးဖြစ်လာမယ်။နောက်ပြီးတော့2024မှာလည်းအာဆီယံဥက္ကဋ္ဌတရားကိုမြန်မာနိုင်ငံယူမယ်ဆိုတဲ့အခါကျတော့ဘလိုပဲဖြစ်ဖြစ်ချင်းနေအမျိုးမျိုးအကြောင်းချက်တွေကနေမှဒါပြုပြင်ပြောင်းလဲရမယ်လို့သိမြင်လာကြတဲ့ပုံကိုယ်တွေရှိတာကိုတော့ကျွန်တော်တွေ့ခဲ့ရတယ်လေ
။ဟုတ်ကဲ့ဆိုတော့ကျွန်တော်တိုင်းကြတာအပေါ်ယံပဲလားဒီစကားတွေဟာစကားအဖြစ်နဲ့ပြောနေရတဲ့အပေါ်ယံပဲလားတကယ်ပဲအရှိကိုရွေးနေပလားမြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းလဲတကယ်ဖြစ်ပေါ်လာနိုင်လို့ထင်သလားဆိုတာကိုကျွန်တော်မပြောတာပ
ါ။ပထမဆုံးကမြန်မာနိုင်ငံနဲ့ပတ်သက်ပြီးပြောရလို့ရှိရင်စစ်မှန်လားမစစ်မှန်လားဆိုတော့ချင်းကတ်မှုမျိုးကိုကျွန်တော်ကမချင်းကတ်ခြင်းဘူး။ဘာကြောင့်လဲဆိုလို့ရှိရင်ပြောင်းလဲခြင်းပေမဲ့လို့ပြောင်းတာဆိုတဲ့ကိစ္စမှာကြတော့ကြွန့်ချင်မှုဆိုတဲ့အပိုင်းနေရာရှိလာတယ်။ဤပညာပိုင်းဆိုင်ရာလိုအပ်တဲ့ကိစ္စတွေမှာဥမာစီးပွားရေးကိုပြုပြင်ပြောင်းလဲမယ်ဆိုတဲ့အခါမှာစီးပွားရေးနဲ့ပတ်သက်ပြီးနည်းပညာဆိုင်ရာကိစ္စတွေအများကြီးပါလာတယ်လေ။အဲ့ဒီအခါမျိုးမှာပြုပြင်ပြောင်းလဲခြင်းပေမဲ့နည်းပညာပိုင်းကနော်သဘောပေါက်နေတဲ့အတွေ့အကြုံတွေရှိနေပြီဆိုလို့ရှိရင်တော့ပြုပြင်ပြောင်းလဲခြင်းတယ်ဆိုတာချက်ချင်းဖြစ်နိုင်တဲ့အနေအထားတွေရှိတယ်။ဒါပေမဲ့နည်းပညာပိုင်းအရာနော်အသိပညာအရာလည်းနံပါတ်1အားနည်းမယ်။နံပါတ်2အတွေ့အကြုံလည်းကျွန်တော်တို့မှမရှိဘူးဆိုလို့ရှိရင်ဒါကနော်ပြုပြင်ပြောင်းလဲတဲ့နေရာတွေမှာတုံဆိုင်တုံဆိုင်အလုပ်လုပ်တဲ့နေရာတုံဆိုင်တုံဆိုင်ဖြစ်တတ်တဲ့သဘာဝရှိတယ်လေအဲ့ဒါနဲ့မစစ်မှန်ဘူးလို့တော့ကျွန်တော်ထင်တယ်ကောက်ချက်ချလို့လည်းမရဘူးအဲ့တော့စစ်မှန်နဲ့မစစ်မှန်နဲ့ဘူးဆိုတာကိုကျွန်တော်မသွားချင်ဘူးသို့တော့လှုပ်ကြည့်တယ်နားထောင်တယ်လှုပ်ကြည့်ဖို့စူးစမ်းနေတယ်ဆိုတာတော့တချို့ဝန်ကြီးဌာနတွေမှာတွေ့ကြရတယ်တချို့ဝန်ကြီးဌာနတွေမှာတော့အဲရှိချင်မှရှိအောင်မယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့ပြောင်းလဲလိုတဲ့စစ်ကတော့တချို့ဝန်ကြီးဌာနတွေမှာအမှန်တကယ်ရှိနေပြီပေါ့အ
ဲအဲ့ဒီလိုပဲကျွန်တော်ကတော့နားလည်တယ်ပေါ့နော
်ဟုတ်ကဲ့ဒေါက်ခင်ဆိုဝင်းရောပဲလို့သဘောပါလေမြန်မာနိုင်ငံမှာဒေါက်ခင်ဆိုဝင်းသွားရောက်လေ့လာခဲ့ရတဲ့အနိကလည်းစောင့်ကြည့်တည်နေယူခဲ့တယ်အာဆီယံကိုလည်းပဲတက်ခဲ့တယ်မြန်မာသမ္မတနဲ့လည်းကိုယ်တိုင်တွေ့ခဲ့ရတယ်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲလို့သောစိတ်ဓာတ်မြန်မာခေါင်းဆောင်ပိုင်းတွေထဲမှာတကယ်ရှိနေရဲ့အနည်းဆုံးတချို့တဝက်စီမှာဒီစိတ်ဓာတ်တွေရှိနေရဲ့လို့ထင်ပါလား
အဲကျမကိုရီပြောပြရမယ်ဆိုရင်တော့ကျမတို့တင်းသမားတွေနဲ့လည်းပတ်သက်လို့ပေါ့နော်အဲ့တော့ကျမကပြည်ချိုင်းဝင်ကြီးဦးကျော်ဆန်းကိုလည်းကိုတိုင်တွေ့ဆုံပြီးတော့တည်တဲ့တွေ့ဆုံငင်းမြန်းခွင့်ရခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာဘာထူးခြားချက်လေးတစ်ခုဖြစ်လဲဆိုတော့ကျမကဒီဘာကောက်မှာရှိတဲ့မြန်မာတန်ယုံကိုတန်မကြီးကကျမကိုဝင်ကြီးရဲ့တွေ့ကိုစီစဉ်ပြီးတော့ကျေးဇူးတင်ကြောင်းကျမပြောဖို့ကိုတိုင်သွားခဲ့ပါတယ်ဒီနေ့မှာသွားတဲ့အခါမှာတန်ယုံကလူတွေအားလုံးကအရာရှိတွေအားလုံးကအစည်းအဝေးတစ်ပွဲမျိုးခေါ်ပြီးတော့ဟာတော့ကဆိုရင်ရောက်လာတာနဲ့တော်ပဲဗျာကျွန်တော်တို့ဒီစာတမ်းပြုစုနေကြတယ်တဲ့ဘာစာတမ်းများပါလိမ့်လို့ပြီးတဲ့ခါကျတော့ဒီမြန်မာနိုင်ငံမှာတရင်လွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့အကြံဉာဏ်တွေပေးဖို့အင်းကြီးချင်းနိုင်ငံတွေကဘယ်လိုဆောင်ရွက်တယ်ဆိုတာကိုသူကစာတမ်းပြုစုကတော့သူကထိုင်းနိုင်ငံရဲ့တရင်လွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့သူတရင်ချက်လက်တွေစုဆောင်နေတွေ့ရပါတယ်အဲ့တော့ဒီမှာလည်းတက်နိုင်တဲ့ဘက်ကနေပေါ့နော်အဲဘယ် website တွေကဘယ်လိုလေ့လာလို့ရတယ်တရင်လွတ်လပ်ခွင့်နဲ့ပတ်သက်ပြီးသူတို့ဆက်သွယ်ရင်တော့ရတယ်ဒီမှာလည်းသိတဲ့လောက်ပေါ့နော်သူတို့လည်းလည်းပါရှင်းပြပေးနိုင်ခဲ့ပါတယ်အဲ့တော့ဒါဒီမြန်မာနိုင်ငံမြန်မာနိုင်ငံရဲ့ဒီလက်ရှိအစိုးရရဲ့ပြုပြင်ပြောင်းလဲခြေလှမ်းတွေကတခုဖြစ်နေကျမဟိုယူဆလို့ရပါတယ်လေဒါပေမဲ့ဒါအထက်အလျောက်ပြုပြင်ပြောင်းလဲမှုတခုပေါ့နော်ဒီကြက်ကတွန်းအားပြဖို့အများကြီးလူသေးတယ်လို့ကျမသုံးသပ်မိပါတယ်ဦးခေစန်တာရှင
်ဟုတ်ကဲ့ဆိုတော့စောစောဆရာနဲ့ကျွန်တော်ပြောနေတဲ့ကိစ္စကိုပြန်ကောက်ရမယ်ဆိုရင်ဒါသူတို့ရဲ့နိပညာဆိုင်ရာပိုင်းပြုပြင်ပြောင်းလဲလို့ရဲ့အစိပ်ပိုင်းတချို့ဒေသမှာရှိတယ်ဒါပေမဲ့လည်းဒီမှာနိပညာဆိုင်ရာအခက်အခဲတွေရှိနေတယ်လို့ဆိုပါတယ်ဆရာ။ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ကောဒီဟာကိုဘယ်လိုဖြေရှင်းဖို့သူတို့ကအစီအစဉ်ရှိပါလဲခင်ဗျာ
။ဥမာဆိုပါတော့ ထိုင်းနိုင်ငံမှာရှိတဲ့ migrant workers တို့ခေါ်တဲ့ရွှေပြောင်းအလုပ်သမားတွေကိစ္စဆိုလို့ရှိရင်ဒါအလုပ်သမားဝန်ကြီးဌာနကဝန်ကြီးစင်နေတောင်ထိုင်းနိုင်ငံမှာသွားတယ်နော်ဟိုမှာလုပ်နေကြတဲ့အစိုးရမဟုတ်တဲ့ဖွဲ့စည်းတွေနဲ့တွေ့တယ်ပြီးရင်ဒီနေပြည်တော်မှာလည်းနော်သူတို့နားလည်တဲ့လူတွေကိုဖိတ်ကြားပြီးတော့ဒါပြောဆိုဆွေးနွေးတာတွေရှိလာတယ်ပေါ့နိဆိုတော့ဒါပေမဲ့လို့ဟိုဘူသူဒ ਨੇ ဘလူပြောင်းနေကြလဲဆိုတာကတော်တော်ကြီးကျွန်တော်တို့စီမှာအဆက်ပြတ်သွားပြီလေအဲ့တော့ဘူသူဒရှိတဲ့လူကလည်းအတွေ့အကြုံမရှိဘူးဆိုတော့ဒီပြဿနာနဲ့ကျွန်တော်တို့ရင်ဆိုင်နေရတဲ့အခါကျတော့ဘာတွေလုပ်မလဲဆိုတာကိုကအသိပညာနဲ့ဆက်ဆက်နေလို့အတွေ့အကြုံနဲ့လည်းဆက်ဆက်တယ်ဗျအဲ့တော့အခုဖြစ်နေတဲ့အနေအထားဒီအပြင်ကမြင်ကြတဲ့တချို့လူတွေမြင်ကြတယ်လို့လွယ်လွယ်လေးနဲ့ပြောင်းကျင်ပြောင်းမှာပဲလို့တော့ဒါလုံးလို့မရတဲ့လုံးလို့ရတဲ့အခြေအနေမဟုတ်ဘူးလို့ကျွန်တော်ထင်တယ်လေအဲ့တော့လုံးတော့လုံးနေတယ်เนาะဒါလုံးနေတာတွေလည်းကျွန်တော်တွေ့ခဲ့ရတယ်ပေါ့လေ
ဒါပေမဲ့ပြောင်းမယ်မပြောင်းဘူးဆိုတာဘယ်လိုမှအမခံချက်မရှိနိုင်တဲ့အခြေအနေသူတို့ဥမာဒေါခင်းစိုးရင်လည်းစောစောကပြောတယ်ဒါတင်းနိပညာနဲ့ပတ်သက်ပြီးတော့အင်းကြီးချင်းနိုင်ငံတွေမှာလုံးနေရကိုသူတို့လေ့လာနေတယ်ဘာညာဆိုတော့သူတို့ကတော့လေ့လာနေတယ်ဆိုတော့မြန်မာနိုင်ငံမှာရောဘယ်လိုလိုက်ပြီးတော့သူတို့လေ့လာတွေ့ရှိချက်တွေကိုဘယ်လိုလုပ်ပြီးတော့အဆုံးချနေတယ်လို့ပြောနိုင်တယ်ခင်ဗျာအဆုံးချဖို့အစီအစဉ်စီအောင်စီမှာပေါ့လေအခုအဆုံးချထားတဲ့အထောက်အထားကိုတွေ့ရလားဒေါခင်းစိုးရင
်အဲအခုလုံးလုံးစင်မှာတော့ဟိုအဲ့ဒါကိုအဆုံးချရတာသူတို့ကဒီမှာမကြားမိသေးဘူးရှင်ဒါပေမဲ့သူတို့ကြိုးစားနေကြရတယ်ပေါ့နော်ဒီအောက်ခြေအစင်အစဘယ်လိုစပြီးတော့ gain ရမလဲဘယ်လိုစပြီးကြောင်းရမလဲဆိုတော့ဟိုလူတွေရဲ့ဟိုစိတ်ဓာတ်ကအစပေါ့နော်အဲ့ဒါကိုတော်တော်လေးကိုကျင်းသားရအောင်လုပ်ယူအောင်ပါပါဘာလို့လဲဆိုတော့နှစ်ပေါင်း40လောက်လူတွေကအကုန်လုံးခောက်ရိုးကျိုးနေတဲ့ခါကျတော့အရင်တော့ကစနစ်ကိုပဲဟိုဘယ်လိုခေါ်မလဲအယိုးဆွဲနေတယ်အဲ့ဒါကြောင့်မလို့ဒီအထက်ပိုင်းကလူကြီးတွေကတော့ဟိုလုပ်မယ်ဆိုပြီးတော့သူတို့ငွာရပိုင်းရကျိုးစားပြီးကြောင်းနေနေတယ်လို့အောက်ပိုင်းမှာလည်းလိုက်ပြီးကြောင်းနေအောင်လို့ဆိုပြီးတော့အများကြီးကျွမ်းကျင်မှုသင်တန်းဒါမှမဟုတ်လို့ရှိရင် capacity building ခေါ်တာပေါ့နော်သူတို့ရဲ့လုံနိုင်စွမ်းရည်ကိုမြင့်ပေးဖို့အများကြီးလိုသေးတယ်သူတို့ရဲ့စိတ်ဓာတ်တွေအကအစပေါ့အကုန်လုံးအများကြီးလိုအပ်သေးတယ်လို့ထင်ပါတယ
်ဆောက်လို့မလားဆိုတော့ဒီပြပက capacity building ပေါ့လေသူတို့ကျွမ်းကျင်မှုဆိုင်ရာအကူအညီတွေပေးဖို့ကောအလားအလားရှိပါလားအေးဟာ
ပေါ့နိုင်ငံတော်အဖွဲ့အစည်းတွေဖြစ်တဲ့ EDB တို့ IMF တို့တွေကပုံကိုတချို့နဲ့တွေ့ကြည့်တဲ့အခါမှာအဲသူတို့ကိုနိုင်ကိုကနီးပညာပိုင်းဆိုင်ရာအကူအညီပေးခြင်းပေမဲ့ပိတ်ဆို့ရေးယူထားတဲ့ဟာတွေရှိနေတဲ့အတွက်ကြောင့်မလို့အကန့်အသတ်တွေရှိနေတာကိုတွေ့ရတယ်လေဒါကတော့အနောက်နိုင်ငံတွေနဲ့ပတ်သက်ပြီးတော့ပေါ့နော်နောက်တစ်ခုကတခါအဲခုနနီးပညာပိုင်းဆိုင်ရာအကူအညီပေးပြီဆိုတဲ့အခါမျိုးမှာကောဟိုနားလဲတာနဲ့လုတ်တဲ့အဆင့်ဆိုတာကြားထဲမှာဟိုအကွာအဟတစ်ခုရှိတယ်လေဆရာเนาะကျွန်တော်တို့ဒီပညာရဲ့သဘောမှာကကိုကိုယ်တိုင်နေလာတဲ့အသည့်တယ်အဲ့ဒီလိုဖြစ်သွားတဲ့လူပြီးအတွေ့အကြုံဖြတ်သန်းမှုတစ်ခုရတဲ့လူသေးတယ်အဲ့ဒီကြမှာလုံနိုင်တာကိုအဲ့တော့ဂျားထဲမှာကတော့အခက်ခဲတွေရှိတယ်အဲ့ဒီအခက်ခဲတွေတဲကပဲအဲနားထောင်နေတယ်လုံနေတယ်ဆိုလို့ရှိရင်ကိုဒါကတော့ဟိုကျွန်တော်တို့ဒီပြည်ပင်ပြောင်းလဲကျင်ကြတဲ့သူတွေကိုဝင့်ရမယ်သဘောရှိတာပေါ့လေ
အဲ့ဒီလိုဆောင်ရွက်ရင်လည်းပဲခုနကပြောတဲ့အခက်ခဲသူတို့အတွေ့အကြုံမရှိသေးတာနဲ့တော့ကျွန်မဥမာပဲပေါ့
ဒီလောက်ကိုင်နေကြတဲ့လူတွေမှာအတွေ့အကြုံမရှိတာတော့ကျုံရမယ်ဒါပေမဲ့သင်ရင်လုံရင်သင်ရင်လုံရင်နဲ့ပဲကျွန်တော်တို့သွားရမှာပေါ့နော
်ဆိုတော့အဲ့ဒီလိုသင်ရင်လုံရင်သွားမဲ့လမ်းကြောင်းကိုဟန်တာကျင်တဲ့အင်အားစုကဆရာမြင်သေးတာ
အာဟန်တာကျင်တဲ့အင်အားစုဆိုတာထက်ဟိုခုနတော့ဟိုဒေါက်တာဆိုးဝင်းပြောသလိုပေါ့နော်ကျွန်တော်တို့ဟိုလူဆိုတာကအများဆုံးအဖြစ်ရှီစဲခြေနေမှာနေရတာကိုယ့်အတွက်အလုံးကြုံဆုံးပေါ့နော်အဲ့ဒီလုံကြုံနေတဲ့ထဲကနေထွက်ဖို့တက်တော့တက်တာဖြစ်တဲ့ခြေနေကနေထွက်ဖို့အခက်အခဲဖြစ်နေကြတဲ့လူတွေလည်းရှိတယ်ပြီးတော့တင်းမာတဲ့သဘောထားရှိကြတဲ့လူတွေလည်းရှိတယ်လို့မြန်မာနိုင်ငံထဲမှာတော့စာနယ်ဇင်းသမားတွေကောเนาะကျွန်တော်တို့ဒီအစိုးရဝန်ထမ်းတွေရဲ့အတိုင်းဝိုင်းကောအဲ့ဒီလိုတုံ့ဆက်ကြတယ်လေအဲ့တော့သဘောထားတင်းမာတဲ့လူတွေကပြည်ပြောင်းလဲရုံမလိုလားကြတာတွေကလည်းရှိစဲဖြစ်တာအကြောင်းမို့လို့ဒါကတော့ဓမ္မတာပဲပေါ့เนาะဒီပဋိပက္ခလေးတွေကတော့ကြုံရမှာပဲလို့ထင်ပါတယ
်ဒေါက်ခင်ဆိုရင်ရောအဲ့ဒီတင်းမာတဲ့အင်အားစုရဲ့ဒီမှာနိုင်စွမ်းဟာဘယ်လောက်ပြင်းထန်နေသေးတယ်လို့ထင်ပါလဲခင်ဗျာ
ဝင်းကြီးဥကျော်ဆရာကပြောတယ်သူတို့ထဲမှာဒီလိုမျိုးနှစ်ပိုင်းကွဲနေတာမရှိပါဘူးအမာခံနဲ့ဒီဟိုသဘောထားပြုတ်ပြောင်းနေလူတွေဒီမရှိပါဘူးလို့ပြောပါတယ်ဒါပေမဲ့ဒီမှာခံမှန်းလို့ရတဲ့လောက်ကတော့အထိုက်လျောက်သူတို့ထဲမှာလည်းသဘောထားကွဲလွဲမှုလေးတွေရှိနေတယ်လို့ဒီမှာဟိုခံမှန်းလို့ရပါတယ
်ဒီဘုရားအဖြစ်ဆိုရင်တော့ဆရာရင်မြန်မြန်ကြောင်းနေတဲ့လူရှိတယ်အဲသဘောထားတင်းမာတဲ့လူကလည်းပြောင်းရမယ်ဆိုတော့သူလည်းသဘောတော့ပေါက်လာတယ်ဒါပေမဲ့သူကမြန်မြန်မသွားခြင်းဘူးနော်တုံဆိုင်တုံဆိုင်နဲ့သွားခြင်းနဲ့ရှိနေတဲ့မိမိရဲ့အခွင့်အရေးတွေမိမိရဲ့ခံစား권တွေချုပ်ထိန်ထားနိုင်တာတွေဒါတွေကိုလည်းမလွတ်ချင်ဘူးနော်ဆိုတော့အဒီထားမှာပေါ့ဆိုတော့အဲ့ဒီအုပ်စုနှစ်စုကတော့ဒါက ဘယ်နိုင်ငံမှာပဲဖြစ်ဖြစ်ဒီလိုသဘောထားနဲ့ဒီလိုအုပ်စုတွေအားအများအားလာပြီးတော့နော်ရင်ဆိုင်တွေ့ဆုံကြလိုက်ဒါပဲပေါ့နော
်ဟုတ်ကဲ့ဆိုကျွန်တော်နောက်ဆုံးမေးချင်တဲ့အပိုင်းကတော့အခုပြုပြင်ပြောင်းလဲရေးလမ်းကြောင်းတွေအောက်ခြေပြည်သူလူထုရဲ့ဘဝကိုဘလောက်ဒီဟာရိုက်ခတ်မှုရှိပါသလဲဆန်းစည်းစီစည်းလဖဲစည်းမွေးငါးစည်းဒေါက်ကင်ဆိုရင်ပို့ပြီးကျွမ်းကျင်မယ်ထင်ပါတယ်ဘလို့ကြားပါဘလို့မြင်ပါလဲခင်ဗျာဒီကိစ္စ
လုံးဝစလက်တွေ့မြင်နေရတာပေါ့နော်ဟိုအရင်တော့ကဆိုလို့ရှိရင်ဒီကားသွင်းတဲ့ပါမစ်တို့ဘာလို့ဆိုလို့ရှိရင်ဟိုတဦးတယောက်ထဲကချုပ်ကင်ထားတာလူတစုကပဲချုပ်ကင်ထားပြီးတော့ဟိုလုံကြီးအုပ်ထားတာမျိုးပေါ့နော်အခုအဲ့ဒါကိုထိုက်လျောက်ဟိုဖြည်ပြီးတော့ဟိုအလုံးကားဟိုပါမစ်တီချပင်းနိုင်နေဟိုစနစ်ကိုပြအောင်လို့သူတဖြည်းဖြည်းပြောင်းနေတာဟိုလက်တွေ့တွေ့နေရပြီပေါ့နော်နောက်တစ်ခုကဥမာဆိုလို့ရှိရင်နိုင်ငံတကာမှာအင်းကြီးချင်းနိုင်ငံတွေမှာပဲကြည့်ပါဒီတယ်လီဖုန်းလက်ကင်ဖုန်းရဲ့ SIM card တိဆိုလို့ရှိရင်လမ်းဘေးကွင်းရဆိုင်မှာဒီတိုင်းသွားဝယ်လို့ရပါတယ်ပေါ့မြန်မာနိုင်ငံမှာလည်းအဲ့ဒါမျိုးပေါ့ဒီအောက်ခြေလူသားစားဒီလူဆိုင်ကားနေတဲ့ပုဂ္ဂိုလ်တွေကအစားတယ်လီဖုန်းဟိုဒီလက်ကင်ဖုန်းလေးတွေတိုင်နိုင်တဲ့အဆင့်ရောက်အောင်ဟိုလုံလာနိုင်ပြီဆိုရင်တော့ဒါအောက်ခြေလူသူဟိုအကြည့်ဒီတောင်းရမှုကတက်ရောက်တယ်လို့ပြောလို့ရမှာပေါ့နော်ဒါပေမဲ့အခုအချိန်အထိကတော့တက်လောက်အရှင်းတော့မရောက်သေးဘူးဒါပေမဲ့ဟို SIM card တွေကတော့ဟိုအရင်တော့လောက်ပေါ့လွတ်လွတ်လပ်လပ်0ရောကြီးသေးတာပေါ့နော်လွတ်လွတ်လပ်လပ်တော့ဝယ်ယူလို့ရပြီဆိုတော့ဒီမှာကြားရတယ်ပြီးတော့ဒီငွေလဲငွေလဲတဲ့ဒီ foreign exchange foreign currency နိုင်ငံခြားငွေလဲလဲရေးကောင်တာတွေလဲထိုက်ရောက်ဖွင့်ထားပြီဆိုတော့ဟိုဒါအောက်ခြေအရှင်းမှာပေါ့နော်ဟိုတာမန်လူတန်းစားဟုတ်ပေမဲ့လေပေါ့လူလက်တန်းစားအရှင်းမှာတော့ထိုက်ရောက်ဟိုပြေလာတာတွေ့ရတယ်ပြုပြင်ကြောင်းလဲလာတာတွေ့ရတယ်ဆိုတော့ဒီမှာဟိုဒါအတိအမှတ်ပြုရမှာပါ
ဟုတ်ကဲ့ဒါလူလက်တန်းစားအောက်ထေးလူတန်းစားအကြောင်းဆောက်တော်တော်ပြောပါဦးခ
င်ဗျာဆရာပြုပြင်ပြောင်းလဲရခုကဟိုသဘောကိုပဲနားထောင်နေကြတော့မှရှိသေးတယ်လေအကောင့်ထဲပေါ်လဲအစင်းကိုမရောက်သေးဘူးအဲ့တော့တက်ရောက်မှုဆိုတာလဲအောက်ထေးမှာတော့ဆရာပဲရှိအောင်ပါလဲနော်အဲ့ဒီတို့တော့ခုနပြောလို့နည်းနည်းဖွင့်လိုက်တာရဲ့အကျိုးဆက်တစ်ခုကတော့လူတွေကနိုင်ငံရေးကိုလဲတစ်ဖက်ဆိုင်နေမှာဒီတိုင်းပဲပုံမြင်နေနေပြောလာဆိုလာကြတဲ့အတန်တွေကြားရတယ်လေ AR ကိစ္စဆိုလို့ရှိရင်လက်ဖက်ဆိုင်တွေမှာဒါ AR အရင်လှုပ်ရှားမှုတွေကကတ်ထားတဲ့စာရွက်တွေကအခုတတိဒါကတ်ထားတာရှိနေတာကိုတွေ့ရတယ်လေဆိုတော့နည်းနည်းတော့ပို့ပြီးတော့လူတွေကပြောရဲဆိုရဲဖြစ်လာတယ်ဒါကဒါကိုပဲအောက်ခြေထိပေါ့နော
်ဟုတ်ကဲ့နောက်ဆုံးဆိုတော့နောက်ဆုံးတစ်ခုကအဲ့သိအရေးကြီးလို့ထင်တယ်ကျွန်တော်ကဒီပြုပြင်ပြောင်းလဲလူဖို့ဒီမိုကရေစီထွန်းအားဖို့တဲ့ပညာရေးမြန်မာနိုင်ငံပညာရေးနဲ့ဟော့တီကန်ဖြစ်နေကြတာနှစ်ပေါင်းတော်တော်ကြာခဲ့ပါပြီ။အဲ့ဒီကိစ္စပြပြင်ဖို့ကိစ္စရောဘာများကြာခဲ့ပါလဲ။ပြပြင်မဲ့လမ်းစာတွေ
။ public အကြောင်းလေးတွေဖွင့်ခွင့်ပြုမယ်ဆိုပြီးတော့အဲ့ဒါအခုသတင်းတစ်ခုပေါ်လာပါတယ်လေ
။ဒါပေမဲ့အန်ဝေါ်စရာကောင်းတာကတော့အယတာနော်ပညာတတ်ဝင်ကြီးတွေလို့ပြောတဲ့ဒီပညာရေးကျမ်းမာရေးဌာနကပြပြင်ပြောင်းလဲမှုဆိုတဲ့အတန်ကိုတော့ဒါအပြင်ကျွန်တော်ဌာနတွင်းမှာရှိနေရင်တော့မပြောတတ်ဘူးပေါ့နော်။ဒီအပြင်ကိုထွက်လာတဲ့အတံမျိုးတော့လုံးဝမကြရသေးဘူးအဲ့တော့ဟိုဆက်လက်ပြီးအဟောတိကံဖြစ်နေသေးတယ်လို့တော့ဆက်လို့ရရင်ရနိုင်ပါမယ်